ဝမ်ယောဂါကာကွယ်ရေးတောက်ဆေး6သိန်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသအတွင်းဒီစနေနေ့မှာရောက်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကနေအဲ့ဒီကိုရောက်နေကြတဲ့ဒုက္ခသည်တွေအတွက်ကာကွယ်ရေးအလုံးအင်းထောက်ပံ့ရေးအစီအစဉ်ကိုအော်တိုဘာလ10ရက်နေ့မှာစတင်ဖို့စီစဉ်ထားပါတယ်။ Lisa Slime ပေးပို့တဲ့သတင်းကိုမိုက်အသံစင်ပြောပြပေးပါမယ်ရှင်။
အကြမ်းဖက်မှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ရေတွက်ဟာဩဂတ်လ25ရက်နေ့စည်ရင်အရဆိုရင်တတ်တဝက်ကျော်ရှိနေပြီဖြစ်ပြီးတော့ဝမ်ယောဂါဖြစ်နိုင်တဲ့အနေနဲ့ရင်ဆိုင်နေရပါတယ်။ Cox's Bazar မှာအခြေချပုံပေးထားတဲ့နေရာတွေမှာလူနေထူထပ်ပြီးတော့ဒေစီလောက်တဲ့ယောဂါတွေဖြစ်နိုင်မဲ့အခြေအနေတွေကိုဖန်တီးထားသလိုဖြစ်နေပါတယ်။မတန်ရှင်းတဲ့တောက်ရည်မလက်တဲ့အစားအစာနဲ့မိန်လာစနစ်တွေမတန်ရှင်းတာကြောင့်ဝမ်ယောဂါပြန့်နှံ့နိုင်ပါတယ်။ဝမ်ယောဂါအစိုးရဆုံးအခြေအနေတွေမပြန့်ပွားအောင်တောက်ဆေးတွေဖြန့်ပြူးပေးမဲ့အစီအစဉ်နဲ့ကာကွယ်နိုင်တယ်လို့ WHO အဖွဲ့ပြောခွင့်ရ Derek Jasarevic ကပြောပါတယ်
။ Target population is 650,000 people every individual above age of 1.
လူရဲ6သိန်းခွဲအတွက်ရည်ရွယ်ပါတယ်။တစ်နှစ်ကျော်အရွယ်ရှိသူတိုင်းအတွက်ပါ။ကာကွယ်ဆေးထိုးပေးမဲ့သူတွေနဲ့စေနာဝန်ထမ်းတွေပါဝင်တဲ့အဖွဲ့200ကျော်ကဆောင်ရွက်မှာပါ။ပထမတစ်တုပ်အပီနှစ်ပတ်အကြာမှာနောက်တစ်တုပ်ဆက်လက်ဆောင်ရွက်ဖို့စီစဉ်ထားပါတယ်
။အသက်တစ်နှစ်ကနေ9နှစ်အရွယ်ကလေး2သိန်းခွဲအတွက်ကာကွယ်ဆေးကိုဒုတိယအတုပ်မှာဆောင်ရွက်ပေးမှာဖြစ်တယ်လို့ Jasarevic ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့ Bangladesh အတိုင်းဝိုင်းကိုလည်းဝမ်ယောဂါကာကွယ်ဆေးပေးသွားမယ်လို့သူကပြောပါတယ်။ဒုက္ခသည်တွေအဆင်ပြေစေဖို့မြေဧကတထောင်ကို Bangladesh အစိုးရကထပ်ချပေးထားတယ်လို့နိုင်ငံတကာရွှေပြောင်းချေချသူများအကူအညီပေးရေးအဖွဲ့ IOM ပြောခွင့်ရ Joel Millman ကပြောပါတယ်။စက်တင်ဘာလလယ်တုန်းကဧက2000ပေးခဲ့ပြီးတော့အခုနောက်ထပ်ထပ်ပေးတာလည်းဖြစ်တဲ့အကြောင်း Millman ကပြောပါတယ်။
Officials plan to use the vast site to accommodate all the Rohingya refugees in Cox's Bazar, both new and old arrivals in one settlement.
တောင်းနေပြီးသားရိုဟင်ဂျာဒုက္ခသည်တွေအထိရောက်လာတဲ့သူတွေပါ။ Cox's Bazar ကနေရာတစ်ခုထဲမှာပဲတပေါင်းတစ်စီးတဲ့အခြေချနေထိုင်မှုတည်ယဝင်စီစဉ်နေပါတယ်။ဒုက္ခသည်ပေါင်း9သိန်းနေထိုင်တဲ့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာပါလိမ့်မယ်
။ဒုက္ခသည်တွေအတွက်ပိုကောင်းတဲ့အိမ်ယာတွေလိုအပ်တယ်လို့အထောက်ပံ့ပေးရေးတာဝန်ရှိသူတွေကပြောဆိုနေပြီးတော့ဒုက္ခသည်စခန်းကြီးတိစောက်တာဟာရိုဟင်ဂျာပြည်ထနာအတွက်အပြေမဟုတ်ဘူးလို့လည်းပြောပါရယ်ပြည်ထနာရဲ့ဇင်းမြစ်ကိုဖြည့်ရှင်ရမယ်လို့လည်းပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေဘေးကင်းလုံခြုံစွာကုသမောနဲ့ကိုပြန်နိုင်မဲ့အခြေအနေတွေကိုဖန်တီးပေးရမှာလည်းဖြစ်ပါရယ်ရှင်